ပေါ်ဟမ်မင်းကြီးဖရန်စစ်စာသူရဲ့မြန်မာပြည်ခီးစဉ်အတွင်းနိုင်ငံကောင်းဆောင်တွေနဲ့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့အသေးစိတ်ဆွေးနွေးဖို့မရှိသလိုဒီအရေးနဲ့ပတ်သက်ပြီးမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေပေါ်ဝင်ရောက်ဆွေးဖက်တာမျိုးလည်းလုပ်မှာမဟုတ်ဘူးလို့ပေါ်ဟမ်မင်းကြီးရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်ပြီးပြောခွင့်ရပုဂ္ဂိုလ်ကပြောဆိုပါတယ်ပေါ်ဟမ်မင်းကြီးဟာလာမယ့်နိုဝင်ဘာလ29ရက်နေ့မှာမြန်မာပြည်ကိုလာရောက်မှာဖြစ်ပြီးအစိုးရထိပ်မံကောင်းဆောင်တွေဘာသာရေးကောင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိပါတယ်အပြည့်အစုံကိုတော့မမမြင်ခိုင်ကတင်ပြထားပါတယ်ရှင်
ပေါ်ရဟမင်းကြီးဖရန်စစ်ဟာလာမယ့်နိုဝင်ဘာ29ရက်နေ့မှာသူ့ရဲ့ပထမဆုံးအကြိမ်မြန်မာပြည်ခီးစဉ်ကိုစတင်မှာဖြစ်ပြီးခီးစဉ်အတွင်းနိုင်ငံတော်အတိုင်းအမြဲပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပါအဝင်အခြားအစိုးရထိပ်ပိုင်းခေါင်းဆောင်တွေဘာသာရေးခေါင်းဆောင်တွေနဲ့ပြည်သူတွေလူငယ်တွေနဲ့ပါတွေ့ဆုံမှုရှိပါတယ်။ပေါ်ရဟမင်းကြီးဟာသူ့ရဲ့မြန်မာပြည်ခီးစဉ်အတွင်းအစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးအသေးစိတ်ဆွေးနွေးဖို့မရှိဘူးလို့ပေါ်ရဟမင်းကြီးဖရန်စစ်ရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်တဲ့ပြောခွင့်ရဖုန်းတော်ကြီးမာရီယာနိုစိုးနိုင်ကပြောပါတယ်
။အော်ကျွန်တော်လည်းလက်ထင်တာတော့ပုံရံကြီးကတော့အဲ့ဒီဒီလေးတော့ဆွေးနွေးမှာမဟုတ်ပါဘူး။ဘုရားရှင်လည်းဒီနိုင်ငံတစ်ခုရဲ့အနေအထားတွေကိုလည်းသူဝင်ဆွတ်ဖက်ခြင်းတော့မရှိဘူး။ဝင်ဆွတ်ဖက်ခြင်းလည်းဒီလုံးလေးလည်းမရှိဘူး။အဲ့လိုလုံးလေးမရှိတဲ့အတွက်ကြောင့်မလို့ပေါ့နော်။အဲ့တော့ဒီအခြေအနေတစ်ခုမှာဒီသူကအဲ့တဲ့ဖြစ်နေလာတာကိုအင်းရှင်စိတ်ကတိရောဖြစ်နေတဲ့စကားမျိုးလည်းသူပြောမှာမဟုတ်ဘူး။အင်းရှင်ကိုပူတော့အားရစေတဲ့စကားမျိုးခွန်အားတက်စေတဲ့စကားမျိုးပဲသူပြောပါလိမ့်မယ်။အင်းရှင်ကိုစိတ်ကတိရောဖြစ်နေတဲ့စကားမျိုးတော့သူမပြောပါဘူး။
မြန်မာအစိုးရရဲ့ရခိုင်အရေးဖြည့်ရှင်းဆောင်ရွက်မှုတွေအပေါ်မှာလည်းပုံရဟန်းမင်းကြီးအနေနဲ့ဝင်ရောက်ဆွတ်ဖက်တာမျိုးလုပ်မှာမဟုတ်ဘူးလို့သူကပြောပါတယ်။လူသားတွေအကြားမှာငြင်းကြဲမှုနဲ့ချစ်ခင်ရင်းနှီးမှုတွေတိုးပွားလာဖို့ရည်ရွယ်ပြီးလာရောက်မယ်။ပုံရဟန်းမင်းကြီးဖရန်စစ်ရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်လို့မြန်မာနိုင်ငံကက်သလစ်ဆရာတော်ကြီးတွေကလိုက်လိုက်လဲလဲကြိုဆိုကြောင်းမြန်မာနိုင်ငံကက်သလစ်ဆရာတော်ကြီးများအဖွဲ့ချုပ်ကဒီကနေ့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ပြီးပြောဆိုလိုက်ပါတယ်။လက်ရှိမြန်မာပြည်မှာရခိုင်ပြည်နယ်ပြဿနာနဲ့ဆက်စပ်ပြီးလုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေရှိပေမဲ့ပုံရဟန်းမင်းကြီးဖရန်စစ်အနေနဲ့မြန်မာပြည်ကိုချွတ်ချီလာမှာဖြစ်တယ်လို့ဖုံးတော်ကြီးစိုးနိုင်ကပြောပါတယ
်ဒီလုံခြုံရေးကွန်ဆန်ကတော့အားလုံးလို့မှရှိတာပေါ့လေနော်ဒါပေမဲ့ဒီပုံရံမီးတွေလည်းကတော့ဒီအစ်ဂျစ်ပြည်လည်းသွားခဲ့ပြီးသူ့စင်ကုန်လည်းကြားတဲ့သူသွားခဲ့တယ်နောက်ဘလို့ရှိတဲ့ခါအစ်ဇရဲလ်လည်းသူသွားတယ်ပါလက်စတိုင်းလို့ပြောတာဆိုတော့ဒီတိခိုက်မှုပါဘောနော်ကျွန်တော်တို့အများကြီးမီဒီယာတွေကမျက်နှာတွေ့ပြီးပြောတာပါလဲဆိုရှင်ပုံရံမီးတဲ့ဟိုဒီရခိုင်ရေးတဲ့ဟိုမျက်နှာတွေ့တွေ့ပြီးပြောလို့ရှိရင်ဟိုတွေ့ပြောပြီးဆိုရဲဟိုဒီပုံပေါ်အင်မမရေးပါလို့ပေါ့အဲ့လိုအားကိုးကြည့်လို့ပြောကြတာဖြစ်မယ်ဒါမျိုးလို့လေဒီရန်မီးကြီးကတော့ဟိုဒီနိုင်ငံရဲ့ဒီ policy ဒီနိုင်ငံရဲ့အစိုးရဘက်ကအဓိကသူထောက်ခံသွားမှာကျွန်တော်လည်းလွယ်ယုံကြည်ပါတယ်
ပေါ်ရဟန်းမင်းကြီးဖရန်စစ်မြန်မာပြည်ကိုလာရောက်တာဟာမြန်မာပြည်အတွက်လည်းအကောင်းဘက်ကိုဥတည်စေမယ့်အကျိုးသက်ရောက်မှုမျိုးရှိစေတယ်လို့သူကဆိုပါတယ်။ပေါ်ရဟန်းမင်းကြီးဖရန်စစ်ဟာသူ့ရဲ့၄ရက်ကြာမြန်မာပြည်ခီးစဉ်ပြီးဆုံးတာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့ကိုဆက်ပြီးကြွားချီมาဖြစ်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံစလုံးဟာခရစ်ယာန်ဘာသာဝင်ကိုးကွယ်တဲ့လူဦးရေတိတ်မများပေမဲ့လည်းပေါ်ရဟန်းမင်းကြီးအာရုံစိုက်တဲ့နိုင်ငံတွေထဲမှာပါဝင်ပြီးဒီနှစ်နိုင်ငံစလုံးမှာပထမဆုံးကာဒီနယ်ဖုံးတော်ကြီးတွေကိုပုတ်ရဟန်းမင်းကြီးကခန့်အပ်ထားပြီးဖြစ်ပါတယ်။ဒါအပြင်ဒီနိုင်ငံစလုံးဟာပုတ်ရဟန်းမင်းကြီးပြောဆိုထားမှုတွေသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်တဲ့မွတ်စလင်လူနည်းစုတွေရှိနေတဲ့နိုင်ငံတွေလည်းဖြစ်ပါတယ်။ပုတ်ရဟန်းမင်းကြီးဟာရခိုင်ပြည်နယ်မှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အခွင့်အရေးကိစ္စတွေနဲ့ပတ်သက်လို့လည်းထုတ်ဖော်ပြောဆိုခဲ့ပူတာတွေရှိပါတယ်ရှင်။